ကနေငှားရင်ငှားစီးလို့ရတယ်လေ grad ဆိုတဲ့ငှားရင်ဝန်ဆောင်မှုရန်ကုန်မှာစနေပြီဆိုတာနိုင်ငံကနည်းပညာသတင်းတွေမှာအတော်လေးဖော်ပြထားတယ်ကိုသားညုံကြီ
း grad ဆိုတာကရှေ့တော်အခြားနိုင်ငံတွေမှာလူသုံးများတဲ့ငှားရင်ဝန်ဆောင်မှုမဟုတ်လားကောင်းငှားခြင်းလို့ရှိရင် online ပေါ်မှာသူ့ရဲ့ grad application ကတင်ငှားလိုက်ုံပဲအမေရိကကယူပါလိုမျိုးအငှားကဝန်ဆောင်မှုပေးတဲ့လုပ်ငန်းဆိုတော့အာရှကဥပါရီနဲ့အပြန်လုပ်ငန်းလို့ဆိုပြီးတော့ grad ကိုနှိုင်းရှင်ပြောကြတာမသိမှမဟုတ
် grad ကတော့စင်ကာပူအခြေစိုက်ကုမ္ပဏီပါစင်ကာပူ၊မလေးရှား၊ထိုင်း၊ဗီယက်နမ်၊ဖိလစ်ပိုင်နဲ့အင်ဒိုနီးရှားနိုင်ငံတွေမှာသူ့ရဲ့ application based taxi အငှားကားဝန်ဆောင်မှုကိုပေးနေတာအခုမြန်မာနိုင်ငံမှာပါလုပ်ငန်းကိုချဲ့ထွင်လိုက်တဲ့ဆိုတာကိုစိတ်ဝင်စားနေကြတာပါ Grab Taxi ကတော့လောလောဆယ်မှာအစမ်းသဘောနဲ့စလုပ်နေတာတဲ့ဒီ license ရှိထားပြီးသားအငှားရင်ခက်နေနေနဲ့ပဲရန်ကုန်မြို့မှာစလုပ်နေတယ်လို့ Grab Company ရဲ့ဈေးကွက်မြင့်မြင်ဆိုင်ရာဒုတိယအကြီးအကဲ Cheryl Goh ရဲ့အပြောကို Financial Times သတင်းထဲမှာဖော်ပြထားပါတယ်ရှင်မောင်းတွေဘက်ကဝန်ဆောင်မှုကောင်းကောင်းပေးနိုင်ဖို့နဲ့သူတို့အငှားရင်တွေရဲ့လုံခြုံစိတ်ချရမှုပိုင်းတိုးတက်အောင်လို့အစပိုင်းမှာအဓိကအယုံဆိုင်သွားမှာဖြစ်ပါရဲ့တဲ့စိတ်ချကောင်းမွန်တဲ့ဝန်ဆောင်မှုပေးနိုင်ဖို့အတွက်အလေးထားလုပ်သွားမယ်လို့ဆိုထားရခြင်
း Grab Taxi အင်ဂျင်ကိုဆိုပြီးတော့သူရဲ့အငှားရင်ဝန်ဆောင်မှုကိုရန်ကုန်မှာစနေတဲ့သတင်းတွေနဲ့ဆက်တဲပြောကြတာကတကဘာလုံးမှာလူသုံးများတဲ့ Uber ကလည်းသူရဲ့အငှားရင်ဝန်ဆောင်မှုကိုမြန်မာနိုင်ငံမှာမကြခင်စဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းပြ
TechCrunch Online သတင်းတစ်ခုအရဆိုလို့ရှိရင် Uber ကရန်ကုန်တိုင်းအစိုးရနဲ့ညှိနှိုင်းနေပုံရတဲ့ကုသမှုရဲ့ဤပညာကိုအခြေခံတဲ့အငှားရင်ဝန်ဆောင်မှုကိုမြန်မာနိုင်ငံမှာစနိုင်ဖို့အတွက်ရန်ကုန်တိုင်းအစိုးရနဲ့အတူတွဲလုပ်ဖို့ဆွေးနွေးမှုတွေမှာတိုးတက်မှုရှိတဲ့အပေါ် Uber ကတော်တော်လေးကျေနပ်တယ်လို့ Uber ပြောခွင့်ရသူကဒီ TechCrunch ကိုပြောထားတာကိုးကားဖော်ပြထားတယ်ရှင်
Online ဆက်သွယ်ရေးကိုအခြေခံပြီးတော့ဝန်ဆောင်မှုပေးနေတဲ့ Uber ကလည်းမြန်မာနိုင်ငံလိုလက်ကင်ဖုန်းသုံးသူ၊ Internet သုံးသူအများများရှိနေတဲ့နိုင်ငံမှာသူရဲ့လုပ်ငန်းကိုချက်ဖို့ကြိုးစားနေတာမဆန်းဘူးလို့ပြောရမယ်မဆင်မွေမြန်မာနိုင်ငံမှာဤပညာတိုးတက်ဖို့အတွက်အထောက်ပံ့ပေးနေတဲ့ဖန်တီးရအဖွဲ့ကိုတည်ထောင်တဲ့ David Madden က TechCrunch သတင်းဌာနကိုပြောထားချက်အရဆိုရင်မြန်မာနိုင်ငံမှာလက်ရှိသုံးပြုနေတဲ့စင်ကပ်ပေါင်း50တန်းလောက်ရှိတယ်တဲ့
အဲ့ဒါကြောင့်လဲ online ကိုအခြေခံတဲ့ဝန်ဆောင်မှုလုပ်ငန်းတွေပိုပိုများလာတာပေါ့ကိုသားညုံရဲ့တကယ်တော့မြန်မာနိုင်ငံမှာလေဒီ mobile application ကိုတုံးပြီးတော့အငှားကားငှားနိုင်အောင်လုပ်ထားတဲ့ဝန်ဆောင်မှုကနှစ်ခုတောင်ရှိသေးတာပါHello Cabs ဆိုတာနဲ့ Owe Ride ဆိုတဲ့လုပ်ငန်းနှစ်ခုပါကျမတို့ဝိုင်းတော်သူမအေးသနာကျော်ကသူရန်ကုန်ရောက်တော့အဲ့ဒီအတခုကိုစမ်းပြီးတော့စီးကြည့်ခဲ့တယ်လေ
ကျမကဒီ application နဲ့ taxi ကိုဘာလို့ငှားပြစ်တာလဲဆိုတော့ပေါ့နော်တခြား taxi တွေလည်းအဲ့ချိန်မှာတော့လာနေတယ်ဒါပေမဲ့လည်းအဲ့ application နဲ့ငှားရတဲ့ taxi ကအခုချက်ချင်းလေဟိုတစ်မိနစ်တစ်မိနစ်နေရောက်လာမယ်နောက်ပြီးတော့ဒီ application နဲ့ငှားရတဲ့ taxi ရင်မောင်းကသူ့ရဲ့မှတ်ပုံနဲ့နံပါတ်ပါညာတွင်ပြီးသားကလည်း application နဲ့မှမြင်ရတယ်ဆိုတော့ကျမကလည်းအဲ့ဒါကိုငှားစီးကြည့်တာပေါ့နော်စီးကြည့်မယ်ဆိုတာလည်းပါတာပေါ့နော်ဘယ်လိုမျိုးလဲဆိုပြီးတော့နောက်တစ်ခါတော့သူတို့ဈေးမေးကြည့်တော့လေဈေးကဟိုရိုးရိုး taxi တွေထက်လည်းပိုပြီးတော့သူကဈေးမယူဘူးသူတို့တက်မှတ်ထားပြီးသားပေါ့နော်သူတို့ဆက်ကနေပြောရတဲ့အတိုင်း charge လုပ်တယ်ဆိုတော့ကျမကအာယုံကြည်ရတယ်လို့ထင်တယ်အဲ့ဒါမျိုးလည်းစီးကြည့်တာပေါ့နော်နောက်ပြီးတော့သူကလမ်းညွန်တဲ့စနစ်ကလည်းသူက GPS နဲ့တခါရဲ့မြေပုံစနစ်နဲ့တခါရဲ့ပြနေတာပေါ့လမ်းမှာသူကကားရပါရင်ကျက်တယ်ဆိုရင်လည်းကားကျက်လို့ကားရက်ထားရရင်ဈေးနှုန်းတစ်မျိုးအနေနဲ့ပြောင်းယူတယ်တက်တက်ဟိုစားပြီးသူတို့ရိုးရိုး taxi တွေတစ်ချိန်လုံး minute နဲ့လောက်ပြီးတော့ charge လုပ်နေတဲ့အတိုင်းပက်ဆံမလုတ်ဘူးဆိုတော့ကြတော့အဲ့ဒါအဆင်ပြေတယ်။ပက်ဆံပေးတော့ကြတော့လေဆက်ထင်းကနေတွက်ပြီးသားလာတယ်။လာရဲဆိုတော့ဟိုနည်းနည်းမှန်မှန်ကန်ဖြစ်တယ်လို့စိတ်ကျမှခံစားရလို့အဲ့ဒီဟိုစား application taxi ကိုတုံးပြတာပေါ့နော
်။ American မှာ Uber ငှားစီးရတယ်ဗမာပြည်မှာအဲ့လို application အခြေခံတဲ့ကားငှားစီးရတယ်ကွာခြားချက်ကဘာလို့ပြောလို့ရမလဲရှင်။
ကွာချားချက်ကတော့ဟိုအဓိကကွာချားချက်ကတော့ပတ်စံပေးတဲ့စနစ်လိုပဲပြောရမယ်ပတ်စံပေးတာကတော့ဒီမှာတခါရဲ့ credit card ထဲကယူလိုက်တယ်ဆိုတော့ဟိုကိုကဘာမှလုပ်စရာမလိုဘူးဗမမတရားတော့အဓိက credit card သုံးမနေဘူးဆိုတော့ကြတော့ကိုသွားခြင်းတဲ့နေရာရောက်တော့မှဒီ taxi သမားကနေပြီးတော့ဟိုဘယ်လောက်ကြလဲဆိုတော့သူကဆက်ထင်းကနေကြည့်ပေးတာအဲ့ဒါလည်းအဓိကကွာချားတာပါ
mobile application ကိုအခြေခံထားတဲ့အငှားကားဝန်ဆောင်မှုလုပ်ငန်းတွေကတမယိုးချ taxi လုပ်ငန်းတွေထက်ကိုလူတွေပိုတုံးလာကြလို့တချို့နိုင်ငံတွေမျိုးတွေမှာဆိုရင်ဒီ taxi driver တွေက Uber ကိုဆန္ဒပြကြတဲ့သတင်းမျိုးတွေလည်းမကြာခဏကြားရပါတယ်။သုံးတဲ့သူဘက်ကကြတော့အဆင်ပြေမှုရယ်တက်တောင့်တက်တာဘလောက်ရှိသလဲဆိုတာရယ်လုံခြုံစိတ်ချရမှုရယ်ကိုပဲအဓိကကြည့်ပြီးတော့ကားငှားကြတာကို
mobile app တွေနဲ့ကားငှားနိုင်အောင်လုပ်ပေးထားတဲ့လုပ်ငန်းတွေလို့ပြောလို့ရှိရင်အငှားကားတွေအများကြီးရှိတဲ့လုပ်ငန်းတွေကိုလည်းမထင်ကြနဲ့ဘူးဗျ။အမေရိကက Uber တို့ Lyft တို့လုပ်ငန်းတွေကိုကြည့်ရင်သူတို့ကဤပညာကိုပဲစိုက်တာကိုယ်ပိုင်ကားရှိပြီးတော့ရင်ပေါင်းမှတ်တမ်းကောင်းတဲ့သူဘယ်သူမှမဆိုသူ့စီမှာကားမောင်းလို့ရတယ်အသေးစိတ်ကတော့ Uber ကုမ္ပဏီမှာအငှားရင်မောင်းနေတဲ့မတ်တနာကပြောပြပါလိမ့်မယ
် Uber ကားမောင်းတယ်လို့ဆိုရင် registration လုပ်တာ Uber app ကို download လုပ်ပြီးတော့ကိုယ့်ရဲ့နာမည်ကိုယ့်ရဲ့ ID number ကိုယ့်ရဲ့ကား license number ကား license ကိုလည်း scan လုပ်ပြီးတော့ online ကနေပြီးတော့ပဲသူတို့ပို့ပေးလိုက်ရတယ်ကိုနဲ့ပတ်သက်တဲ့ဟာတွေအကုန်လုံး online ကနေအကုန်လုံး scan လုပ်ပြီးတော့သူတို့ပို့ပေးလိုက်ရုံပဲတခုပဲ အဲ့ဒါပါလဲဆိုတော့ကားကို registration လုပ်တဲ့ဟာကိုကားက2006နောက်ပိုင်းဟာအသစ်ဖြစ်ရမယ်အဲ့တော့အဲ့ကားနဲ့ပတ်သက်တဲ့ဥစ္စာဦးပဲသူတို့အရေးချင်းနဲ့သူတို့ quality နဲ့ပြည့်မီလားမပြည့်လားဆိုတာကားကိုတော့ပြရတယ်တော့ဆက်ရတယ်ပေါ့အဲ့ဒါတခုပဲအပြင်မှာတော့လုပ်ပါတယ်ကျွန်တော်ကဟိုမနေ့ပိုင်းဆိုအလုပ်ရှိတယ်လေအဲ့တော့ကိုကအလုပ်အားတဲ့အချိန်တွေပဲကိုတိုက်တဲ့အချိန်တွေမောင်းကျင်တဲ့အချိန်ပေါ့အဲ့ဒီအချိန်မှာကိုက Uber ကိုဖွင့်လိုက်ပြီးတော့online လုပ်လိုက်အောင်ပဲ online လုပ်လိုက်လို့ရှိရင်အဲ့ဆိုရင်ကြည့်ကျင်တဲ့လူတွေကကိုယ်မြင်တယ်အဲ့ကိုမောင်းကျင်တဲ့အချိန်မှာမောင်းကျင်လို့ရှိရင် offline လုပ်လိုက်အောင်ပဲနောက်ပြီးတော့မောင်းနေတဲ့အချိန်မှာလည်းကိုကနောက်တစ်ယောက်ကိုတော့မခေါ်ကျင်တော့ဘူးဒီတစ်ယောက်ကိုပဲကိုကျင်တယ်ဆိုတော့အဲ့မောင်းနေရင်လည်းကိုက offline လုပ်ထားလို့ရတယ်နောက်တစ်ယောက်မတင်ကျင်လို့ရှိရင်ကိုစိတ်တိုက်ကိုကဒီအကုန်လုံးလုပ်လို့ရတယ် online offline
နောက်တစ်ခုကဒီလုံခြုံမှုနဲ့ပေါ့နော်လုံခြုံမှုနဲ့စိတ်ချရမှုကဘယ်လိုရှိလဲ
security အရာလည်းအရန်ကောင်းတယ်လို့ပြောရမယ်။မောင်းတဲ့လူအတွက်ကစီးတဲ့လူအတွက်ကစီးတဲ့လူအဘက်ကနေကြည့်လို့ရှိရင်မောင်းတဲ့လူကလည်းသူက register လုပ်ထားတာမှကိုယ့်ရဲ့ access number လည်းပေးထားရတယ်။ဓာတ်ပုံလည်းပေးထားရတယ်။ဒီ Uber app ကိုထွင်ထားတဲ့လူကဒီကျွန်တော်တို့ရဲ့အလုပ်ရှင်လို့ပြောလို့ရတာပေါ့နော်။သူတို့ကကိုယ်ပင်နေရာရောက်နေတယ်ဆိုတာကိုအကုန်လုံး online ကနေပြီးမြင်နေရတယ်။ Uber မောင်းတဲ့လူနဲ့ Uber စီးတဲ့လူနဲ့ဟိုအဲ့ဒီ app ကထိပ်ပေးတာဆိုတော့စီးတဲ့လူကဘယ်သူဆိုတာကိုလည်းသူတို့ကသိနေတယ်မောင်းတဲ့လူကဘယ်သူဆိုတာလဲသူတို့ကသိနေတယ်ဘယ်ဟိုသွားတယ်ဘယ်ဟိုမောင်းသွားတယ်ဘယ်ဟိုရောက်နေတယ်အဲ့ဒါတွေအကုန်လုံးက online ပေါ်နေအကုန်လုံးသိနေစီးကျင်တဲ့လူကလည်း online ကနေပြီးတော့ခေါ်လိုက်ပြီးတော့စီးလို့ရတယ်မောင်းကျင်တဲ့လူကလည်း online ကိုဖွင့်ပြီးတော့မောင်းလိုက်လို့ရတယ်ဆိုတော့စီးတဲ့လူအတွက်ကောမောင်းတဲ့လူအတွက်ကော online အဖွင့်အပိတ်လုပ်ပြီးတော့မောင်းမယ်စီးမယ်ဒီလိုပဲဆိုတော့အရန်အကျိုးရှိပါတယ်ကြည့်
အမေရိကန်မှာ Uber အငှားရမောင်းနေတဲ့မတ်တနာရှင်းပြသွားတာပါတည်င်းတွေအရာဆိုလို့ရှိရင်တော့ Uber လုပ်ငန်းလဲမြန်မာနိုင်ငံမှာမကြခင်ရောက်လာတော့မှာပါနိုင်ငံတကာနည်းပညာတိုးတက်မှုရှုထောင့်ကကြည့်လို့ရှိရင်မြန်မာနိုင်ငံမှာတိုးတက်ဖို့အများကြီးလိုနေသေးပေမဲ့လည်းစီးပွားရေးရှုထောင့်ကကြည့်ရင်တော့ထဲထွင်လုပ်နိုင်တာတွေကအများကြီးမို့နိုင်ငံတကာနည်းပညာလုပ်ငန်းကြီးတွေကအခုထက်ပိုပြီးတော့မျက်စိကျလာနိုင်တယ်လို့လေးလာသူတချို့ကတော့သုံးသပ်ကြပါတယ်ရှင်